City FM Radio ကိုနားဆင်နေကြတဲ့ပရိသတ်များအားလုံးပဲမင်္ဂလာပါရှင်။ Radio လေးလိုင်းတွေကနေပရိသတ်များတတိမုံရဲ့အသေးတရားများရရှိနိုင်စေဖို့နားဆင်မှတ်သားဆောင်းပါးများအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကနေမိဘပြည်သူတွေအတွက်သတင်းစာကြောင်းမဂ္ဂဇင်းများမှကောင်းလို့ရရဆောင်းပါးများကိုကောင်းလို့တင်ပြပေးသွားမှာဖြစ်ပါတယ်။ဖန်ရေဒီယိုကိုနားဆင်သူများရှင်အခုတင်ဆက်ပေးမယ့်ဆောင်းပါးကတော့ hugl.com.mm ဟာဒေါက်တန်လွေမိုးကျော်ရေးသားထားတဲ့သင်ရဲ့ကိုခံစွမ်းအားကိုတဘာဝအရဘလူမြင့်တင်မလေးဆိုတဲ့ဆောင်းပါးပဲဖြစ်ပါရဲ့ရှင်သင်ရဲ့ကိုခံစွမ်းအားကိုမြင့်တင်ပေးခြင်းဟာသင်ရဲ့ကျန်းမာရေးကိုတစ်ဖက်တစ်လမ်းကနေအထောက်ကူပေးနေပါတယ်ဒါကြောင့်သင်ရဲ့ကိုခံစွမ်းအားကိုတတ်နိုင်သမျှအလွယ်ဆုံးနဲ့မြင့်တင်နေဖို့လိုအပ်ပါရင်ကောင်းမွန်တဲ့နေ့စဉ်စားသောက်မှုပုံစံနဲ့လူနေမှုပုံစံတွေဟာတဘာဝလျောက်သင်ရဲ့ကိုယ်ခံစွမ်းအားကိုမြင့်တင်နိုင်မှုနည်းလမ်းများလည်းဖြစ်ပါတယ်တဲ့နံပါတ်1ကတော့အိပ်ကြီးဝအောင်အိပ်ပါအိပ်ဆက်အနားယူခြင်းနဲ့ကိုယ်ခံစွမ်းအားဟာဓာတ်ရိုက်ဆက်သွယ်နေပါရင်အချက်လက်ရပြောရမယ်ဆိုရင်တော့အိပ်ကြီးမွားခြင်းဟာနှီးမျိုးမျိုးနဲ့ကျဲမာရေးမကောင်းခြင်းကိုအတိအကျဖြစ်စေပါတယ်တဲ့လေးလာမှုတွေအရာလူရွယ်တယောက်မှာညာအိတ်ချင်းအနည်းဆုံး9နာရီတော့လိုအပ်ပါတယ်ဆေကျော်သက်တွေကတော့အနည်းဆုံး10နာရီထက်အိတ်ဖို့လိုပါတယ်တဲ့အိတ်တင်ဆိုရမှာခန္ဓာကိုယ်အတွက်အသင့်တော်ဆုံးအိတ်ချင်းဟာည10နာရီနဲ့မနက်9နာရီကြားပဲဖြစ်ပါတယ်အိတ်တဲ့အခါမှာလဲမီးပိတ်ပြီးတော့အမောင်ချပြီးတော့အိတ်တင်ပါတယ်ဖုန်းဒါမှမဟုတ်လျှက်စစ်ပစ္စည်းတစ်ခုခုမှထွက်တဲ့အပြာရောင်မေးမေးအလင်းရောင်များကပင်နှိမ့်ချစွာအိပ်ပျော်မှုကိုအနှောက်အယှက်ဖြစ်စေပါတယ်တဲ့နံပါတ်1ကတော့အရေရွှဲနဲ့အသေးရွက်များများစားပါအသေးရွက်အစီအစံများမှာဓာတ်တိုးစန့်ကျင်ပစ္စည်းများစွာပါဝင်ပါတယ်ဒါတွေဟာယောဂဗျာတွေကိုကုညီတိုက်ထုတ်မဲ့အားတစ်ခုပါပဲအသေးရွက်အစီအစံများဟာအုံနောက်နဲ့အာယုံကျော်နှလုံးနဲ့သွေးကျော်ကင်ဆာယောဂါတွေအတွက်လုံးဝကိုကောင်းမွန်ပါတယ်။၎င်းတို့မှာပါဝင်တဲ့အမြင့်တက်ဟာအစာရည်နဲ့ဥလန်းချောင်းအတွက်လည်းများစွာအထောက်အကူပြုပါတယ်။ဥလန်းချောင်းမှာကူးစက်နိုင်တဲ့ယောဂါတွေကိုလည်းကာဝယ်ပေးပါတယ်။၎င်းတို့ဟာအများအပြားဗီတာမင်စီပါဝင်တဲ့အတွက်ကြောင့်အေးအေးမီဖျားနာခြင်းမှလည်းကာဝယ်ပေးနိုင်ပါတယ်တဲ့။နံပါတ်3ကတော့မပြည့်ဝစီများတာစားသုံးပါတရိစက်များမှရတဲ့အစီရည်နဲ့ထက်ခါတလေလေကြောထားတဲ့စီရည်ဟာပြည့်ဝစီများဖြစ်ပါတယ်ပြည့်ဝစီများစားသုံးခြင်းကြောင့်သွေးကြောခြင်းယောဂများသွေးထူးယောဂအဝလုံခြင်းယောဂကန်ဆာယောဂများလည်းဖြစ်စေနိုင်ပါတယ်ဒါကြောင့်မပြည့်ဝစီများဖြစ်တဲ့စီထွက်သီးနှံတွေမှရတဲ့နှံစီပဲစီတန်လွေစီတွေနဲ့ငါးကြီးတွေအားနဲ့ရတဲ့ငါးကြီးစီကိုသာစားသုံးသင့်ပါတယ်မပြည့်ဝစီကိုသာစားသုံးပေးခြင်းအပြင်ခန္ဓာကိုယ်အတွက်ကောင်းမွန်တဲ့ကိုလက်စထရောတွေကိုမြင့်တက်စေပြီးတော့ဆိုးကျိုးဖြစ်စေတဲ့ကိုလက်စထရောတွေကိုရောကြစေပါတယ်။ဒါမှစီးကျူသွေးတို့ကင်ဆာယောဂါတွေကိုကာကွယ်ပေးတာဖြစ်စေပါတယ်တဲ့။နံပါတ်4ဒိန်ချင်စားပေးပါတဲ့။ဒိန်ချင်ဟာအစာရည်ဥလန်းချောင်းတစ်လျှောက်မှာခန္ဓာကိုယ်အတွက်အကျိုးပြုတဲ့ဘက်တီးရီးယားလေးတွေကိုညှားစီပါတယ်။လေးလာမှုတွေအရာဒိန်ချင်ကိုနေ့စဉ်ဒါမှမဟုတ်တပတ်ကို3ခါလောက်တောက်ပီးခြင်းဖြင့်အစာရည်နဲ့ဥလန်းချောင်းကျန်းမာရေးပိုမိုကောင်းမွန်ပြီးတော့အာဟာရစုပ်ယူမှုအားကောင်းကကိုယ်ခံစွမ်းအားကိုလည်းမြင့်စေပါတယ်။တခုရှိသေးတာကတော့ဒိန်ချင်ဟာနှုတ်ထွက်ပစ္စည်းတစ်မျိုးဖြစ်တဲ့အတွက်ဝက်ချံထွက်တာကိုပိုဆိုးစေတတ်ပါတယ်။ဒါကြောင့်သင်ဟာဝက်ချံထွက်တတ်တဲ့သူတယောက်ဆိုရင်တော့တတိထားပြီးမှစားစီခြင်းပါတယ်နံပါတ်5တကြားလျှော့စားပါများစွာသောလိလာမှုတွေအရတကြားစားသုံးမှုများခြင်းဟာလည်းအဝလွန်ခြင်းကိုအတိအကျဖြစ်စေပါတယ်အဝလွန်ခြင်းဖြစ်ပြီဆိုရင်တော့နောက်ဆက်တွဲတွေအနေနဲ့စီးကျူသွေးထူအရှူပါမီးရဲ့ယောဂများလည်းဖြစ်စေနိုင်ပါတယ်။တကြားဟာကင်ဆာယောဂါကိုလည်းပိုမိုဆိုးရွားစေပါတယ်။ဒါကြောင့်တကြားကိုတတ်နိုင်သမျှလျှော့စားပေးဖို့တိုက်တွန်းလိုပါတယ်တဲ့ နံပါတ်6လေးကျင်ငန်းပုံမှန်လုပ်ပါလေးကျင်ငန်းကိုပြင်းပြင်းထန်ထန်နဲ့ကာလကြာရှည်လုပ်မယ်ဆိုရင်တော့ကိုခန့်စွမ်းအားကျစေပါတယ်ဒါပေမဲ့တင့်တော်တဲ့ကိုလက်လှုပ်ရှားလေးကျင်ငန်းတွေကိုတော့ပုံမှန်လုပ်ပြီးချင်းကတော့ကိုခန့်စွမ်းအားကိုလည်းတက်စီနိုင်ပါတယ်မလိုအပ်တဲ့အစီအိုတွေကိုလောင်ကျွမ်းစီပြီးတော့အစိတ်တောင်များကိုလည်းပျက်စီးစေပါတယ်ဒါကြောင့်စပိန်စီချင်းရေကူးချင်းလန်းလျှောက်ခြင်းစတဲ့ပေါ်ပါတဲ့အလေးချိန်ခန်းတွေကိုလည်းပုံမှန်လုပ်စီခြင်းပါတဲ့နံပါတ်9ရေကိုအလုံးအလောက်တောက်ပါမိမိတို့ရဲ့ခန္ဓာကိုယ်ဟာရေဓာတ်85ရာခိုင်နှုန်းနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ရေဓာတ်ခန်းချောက်ခြင်းဟာယောဂါတွေအားလုံးကိုပိုမိုဆိုးရွားစေတယ်လို့ရေဓာတ်ခန်းချောက်ခြင်းကြောင့်လေကိုခန့်စွမ်းအားကိုကြာစင်းစီနိုင်ပါတယ်။ဒါကြောင့်ရေဓာတ်ပြည့်ဝအောင်မိမိကိုယ်ကိုဂရုစိုက်ရပါမယ်။တစ်နေ့ကိုအနည်းဆုံးရေ2လီတာတော့တောက်သင့်ပါတယ်။ရေဓာတ်ခန်းချောက်ပါကခေါင်းကိုက်ခြင်း၊နှုံးချခြင်း၊နှက်ခမ်းချောက်ခြင်းစတဲ့လက္ခဏာတွေခံစားရနိုင်ပါတယ်။ရေအလုံးလောက်တောက်ပြီးခြင်းဖြင့်အစာရင်နဲ့ဥလန်းချောင်း၊အုံနှောင်းနဲ့အာယုံချောင်း၊နှလုံးနဲ့သွေးကြောတွေအတွက်ညာစွာအထောက်အကူဖြစ်စေပါတယ်တဲ့။နံပါတ်၈ကတော့စိတ်ဖိစီးမှုကိုလျှော့ချပါစိတ်ထောင်းကိုကြီးဆိုတဲ့အတိုင်းစိတ်ဖိစီးမှုများလာတဲ့အခါမှာခန္ဓာကိုယ်မှာဟော်မုန်းအပြောင်းလဲတွေဖြစ်လာပြီးတော့ပုံမှန်လုပ်ငန်းဆောင်တာတွေကမောက်ကမတွေဖြစ်ကုန်စေပါတယ်ဒါကြောင့်စိတ်ဖိစီးမှုလျှော့စီမယ်တရားထိုင်ခြင်းယောဂလေ့လာခြင်းပေါ့ပေါ့ပါပါလေးချိန်ငယ်လုပ်ခြင်းစာဖတ်ခြင်းစတာတွေကိုပြုလုပ်ပေးနိုင်ပါတယ်လို့ရေးသားထားပါတယ်ရှင်ဟုတ်ကဲ့ပါရှင်အခုတင်ဆက်ပေးခဲ့တဲ့ဆောင်းပါးကတော့ hacker.com.mm ဟာဒေါက်တာလွေမိုးကျော်ရေးသားထားတဲ့ဆောင်းပါးပဲဖြစ်ပါတယ်ရှင်ဒီကနေ့ရဲ့နားဆင်မှတ်သားဆောင်းပါးများစီစဉ်ကိုဖတ်ကြားတင်ဆက်ပေးခဲ့တဲ့သူကတော့ကျမမြတီတာပဲဖြစ်ပါတယ်